ရှမ်းပြည်နယ်တောင်ပိုင်းလက်ချမြို့နယ်အတွင်းမှာဒီအပိုင်းတဲ့ရှမ်းတနက်တက်ဖြစ်တဲ့ SSPB နဲ့ RCSS ကြားတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ SSPB ဘက်ကတော့သူတို့လူကြီးရင်တန်းကို RCSS ကမိုက်ခွဲတိုက်ခိုက်တာကြောင့်နယ်မြေရှင်းလင်းဆောင်ရွက်ဖြစ်ရလို့ပြောပြီးတိုက်ပွဲတွေကြောင့်ဒေသခံတချို့လက်ချမြို့ပေါ်တင်းရှောင်နေရပါတယ်။ကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရှမ်းပြည်တိုးတက်ရေးပါတီ SSPB နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရဲ့တက်တီဟာလဲချမြို့နယ်အတွင်းဒီလ9ရက်နေ့နဲ့17ရက်နေ့မှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တာပါဒီအပိုင်းတိုက်ပွဲဖြစ်ပွားရတဲ့ပတ်သက်ပြီးလဲချမြို့ခံတူက VOA ကိုခုလိုပြောပါတယ
်ဒီနေ့ကတော့မနာဖက်ပေါ့နော်လဲချအချက်မှာပေါ့နော်မနာရွာဆိုရှိတယ်လေအဲ့ဒီမနာရွာနှံ့ကွန်ချောင်းမှာဒီနာလေးတော့မှာဖြစ်နေကြပေါ့နော်ကိုရမီရရွာမှာတော့ဖြစ်တယ်ဆိုဒီနေ့ခဲတော့မဟုတ်ဘူးဒီတလန်တော့ဆက်ပေါ့ဒီနေ့ရောမြို့ရင်းကြီးတာပေါ့ဒီနော်
တိုက်ပွဲဖြစ်တာကြောင့်တိုက်ပွဲဖြစ်ပွားရာအနီးအနားကျေးရွာကဒေသခံတွေဟာလဲချမြို့ပေါ်ကိုတင်းရှောင်လာတာတွေရှိကြောင်းသူတို့တွေဟာဘုံကြီးကျောင်းနဲ့နီးစပ်ရာဆွေမျိုးအိမ်တွေမှာနေထိုင်နေကြောင်းနဲ့လူဦးရေရာကနန်းခန့်ရှိနိုင်ကြောင်းပြောပါတယ
်ဘုံကြီးကျောင်းမှာလာပဲပါရဲ့အမျိုးတို့အိမ်လာပဲတယ်ဒီရာကနန်းပေါ့နော
်လက်တလောတိုက်ပွဲဖြစ်ပွားနေပတ်သက်ပြီးရှမ်းပြည်တိုးတက်ရေးပါတီ SSPB ရဲ့ပြောရေးဆိုခွင့်ရှိသူဘိုးကြီးတီဟာရာဇာကအခုလိုပြောပါတယ
်ဒီမှာတော့လေးချနေတဝိုက်ပါလေးချနေမိုင်းလောင်ကြပါနော်အမှန်ကြည့်တော့ကိုရနေလောက်စားဖြစ်တယ်ကိုလိုကြောင့်ဖြစ်လေဆိုတော့ဘယ်လိုဟိုတုံလောက်ကတော့ဒီလိုလိုလူကြီးကြီးစနေဟိုစတင်ပြေဆိုပါတယ်တော့လုံးလေးခါမှာသူကမှန်နေထောင်ထားတယ်အမှန်ဟိုကားလေးပြက်ကြည့်တယ်ဗောနော်လူလေးတိုင်ရလေးရခဲ့တယ်တော့ဆေးရနေလောက်နော်ဖြစ်တယ်အဲကြောင့်မို့ဟာဒီချို့ဟိုမိုင်းနဲ့ရှင်းတင်တဲ့အနေနဲ့ကျွန်တော်တို့တွားရောက်ရှင်းပြတယ်ပ
ါလက်ရှိတိုက်ပွဲတွေအတွင်းအထိကိုက်စီးရင်ကိုတော့အသေးစိတ်ပြောဆိုတာမရှိပါဘူးဒီကနေ့မှလည်းမိုင်းနောင်မျိုးနယ်အတွင်းတိုက်ပွဲထပ်မံဖြစ်ပွားကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမြဲ SSPB ရဲ့ပြောရေးဆိုခွင့်ရှိသူကသူမကြားသိရသေးကြောင်းပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဘက်ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပြီးမြဲဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးရှမ်းပြည်နယ်သတင်းတွေကိုအဓိကဖော်ပြပေးနေတဲ့ရှမ်းတန်တော်စင်သတင်းဌာနကတော့ကိုရဲနေ့ကဖြစ်ပွားတဲ့တိုက်ပွဲမှာ RCSS တပ်သား2ဦးကြာဆုံးပြီး2ဦးဒဏ်ရာရရှိခဲ့ကြောင်းနဲ့ SSPB ဘက်က3ဦးဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လ2ရက်နေ့ကလည်းရှမ်းပြည်နယ်တောင်ပိုင်းကွန်ဟိန်းမြို့နယ်အတွင်းမှာရှမ်းတပ်ဖွဲ့2ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးဒါဟာ SSPB စစ်ကြောင်းတွေသူတို့နေမြေအတွင်းဝင်ရောက်လာတာကြောင့်ဖြစ်ကြောင်း RCSS ဘက်ကစွပ်စွဲခဲ့ပါတယ်။ SSPB ကတော့ဒီနေမြေအတွင်းအရင်နှစ်တွေကလည်းသူတို့အခြေချလှုပ်ရှားနေတာဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်။ဒါဟာရဲဆောင်မြို့နယ်အတွင်းမှာနောက်ဆုံးတိုက်ပွဲဖြစ်ပွားပြီးနောက်9လကျော်ကြာငိန်သက်နေရာကပထမဆုံးတိုက်ပွဲပြန်လည်ဖြစ်ပွားတာလည်းဖြစ်ပါတယ်။ RCSS ဟာ NCA ကိုအပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီး SSPB ကတော့လက်မှတ်မထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။